နိုင်ငံတနိုင်ငံတော်အတိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကစစ်ဘေးရှောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြည့်ဆည်းပေးသွားမယ်လို့ဂရုပြုပြောဆိုလိုက်ပါတယ်ဒေါက်ဆန်စုကြည်ကကချင်ပြည်နယ်တွင်စစ်ဘေးရှောင်စခန်းကဒေသခံလူထုနဲ့တွေ့ဆုံစဉ်ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာမူတည်ပြီးပြောဆိုသွားတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဟာကချင်လူထုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့မြကြီးနားမြို့မှာတွေ့ဆုံတယ်လို့ဝိုင်းမော်မြို့နယ်အတွင်းကစစ်ရှောင်စခန်းတွေကိုလည်းတွားရောက်တာပါ NLD အစိုးရအနေနဲ့စစ်ရှောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြေရှင်းပေးသွားမယ်လို့ဒေါက်ဆန်စုကြည်ကကတိပြုပြောဆိုလိုက်ပါတယ
်စစ်ရှောင်စခန်းရဲ့ PD ရဲ့လိုအပ်ချက်တွေကိုဆိုတော့အတက်နိုင်ဆုံးဖြေပေးမယ်အဲ့လိုဖြေတဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့ဖြေပေးပါကျွန်တော်ကဘယ်လိုပဲပြောပါ့မလဲ။ဒီဘက်ရဲ့ဒီအကြက်ကတော့ဒီဘက်ရဲ့အိမ်မက်ကတော့စစ်ဆောင်စခန်းလေးကိုရှောင်လာလို့မသွဲစားမရှောင်သားလို့ရောက်လာကြပြီ။ရောက်လာတဲ့ပြည်သူတွေကမိမိတို့ရဲ့ရရောက်ပြန်သွားတဲ့အခါမှာငါပဲပြောတော့ဒီစစ်ဆောင်ခန်းထဲစခန်းထဲမှာငါနေဖောင်းနေလို့နေရတဲ့အတွက်အကျိုးအမြတ်တချို့တော့ရခဲ့တယ်ဆိုတော့သူကဖြစ်စေချင်ပါတယ်။အရေးချင်းတချို့ပညာတချို့စိတ်ငြိစိတ်ထားတချို့အဲ့ဒီဘက်ကနေပြောအကျိုးမြတ်ရှိခဲ့တယ်ဆိုတာကိုဒီဘက်ကဦးတည်တယ်
။ဝိုင်းမော်မြို့နယ်မိုင်းနာနှစ်ချင်းစစ်ဆောင်စခန်းမှာစခန်းနေလူတို့နဲ့တွေ့ဆုံခြင်းအတွင်းဒေါံဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါ။အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်တဲ့စစ်ဆောင်ဒုက္ခသည်တဦးကလည်းဒုက္ခသည်တွေရဲ့ဆန္ဒတွေကိုထင်ဟပ်တဲ့လူလားချက်တွေကိုအခုလိုပြောသွားပါတယ
်။ပြည်တွင်းတိုင်းရင်းသားအချင်းချင်းထိုးစစ်ဆင်မှုကိုအများဆုံးရပ်တန့်ပေးပါ။ပြည်တွင်းတိုင်းရင်းသားအချင်းချင်းလေရင်သုံးဒီတိုက်စစ်ဆင်မှုကြောင့်ပြည်သူများရဲ့ပျက်စီးဆုံးရှုံးမှုတွေကိုလည်းအများဆုံးတားဆီးပေးပါပြီးရင်2017နောက်ပိုင်းတိုးချဲ့ထားတဲ့နှစ်ဖက်ရှိတန်းတပ်စခါအလုံးကိုရုတ်သိမ်းပေးပါရရွာဒေသပတ်ဝန်းကျင်မှာမြေမြို့မိုင်းအပါအဝင်အနေရပြုနိုင်သောအရာအလုံးကိုရှင်းပေးပါအကြောင်းအမျိုးမျိုးကြောင့်နောက်ပိုင်းမှတိုးလာသော ITB များကိုအတိအမှပြုစည်းသွင်းပေးပါ
အတိုင်းမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ပြည်တွင်းငင်းချမ်းရေးမရှိတာကြောင့်အခုလိုမျိုးစစ်ပေးဆောင်စခန်းတွေရှိနေတာဖြစ်တယ်လို့ပြောဆိုသလိုငင်းချမ်းရေးရဖို့ဦးစားပေးလှုပ်တဲ့အကြောင်းကိုလည်းထောက်ပြသွားပါတယ်။လက်ရှိအစိုးရအနေနဲ့အနာဂတ်မှာစစ်ဆောင်စခန်းတွေမရှိအောင်အတွက်လှုပ်ဆောင်သွားမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
်။လက်ရှိ IDP စခန်းတွေစစ်ပေးဆောင်စခန်းတွေထဲမှာရှိတဲ့ပြည်သူပြည်သားများရဲ့ဘဝတွေကိုသက်သာစေဖို့ဒါပေမဲ့ဒါဟာရေးလို့ပဲရေးရှိရတော့ဒီလိုစခန်းမျိုးမရှိအောင်လို့ဒီဘက်ကလိုအောင်မှာဖြစ်ပါတယ်။အဲ့ဒီမရှိအောင်လို့လိုရမှာဟာသွားတော့နံပါတ်၁ရင်းရရရအောင်လို့ဒီဘက်ကဒီနေ့ကျင်းအောင်လာတာဟာလေအကြောင်းတစ်ခုရှိပါတယ်ဒါပေမဲ့တစ်ခုဆိုပေမဲ့တစ်ခုလည်းဖြစ်သွားပါတယ်တစ်ခုကတော့ရင်းရရရေးစကားပြောဖို့တစ်ခုကတော့ကျမတို့ IDP စခန်းကပြည်သူတွေကိုတွေ့ဖို့ IDP နဲ့ရင်းရရရေးနဲ့ IDP ဆိုဖိတ်ကြလို့ရတဲ့ကိစ္စဟုတ်ပါရင်းရရရေးမရှိလို့ IDP တွေရှိလား
စစ်ဆောင်စခန်းတွေမှာရှိတဲ့အရွယ်ရောက်ပြီးတဲ့ကလေးသူငယ်တိုင်းကျောင်းနေနိုင်မှုနဲ့ကျန်းမာရေးကဏ္ဍတွေကိုလည်းပြည်내အစိုးရပညာရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။ဒါအပြင်အလုပ်ကိုင်းအခွင့်အလမ်းတချို့ကိုအစိုးရအနေနဲ့ဖန်တီးပေးသွားမယ်လို့လည်းပြောပါတယ်။ဒေါက်ဆန်းစုကြည်ဟာကချင်ပြည်နယ်တွင်းကစစ်ဆောင်စခန်းတွေကိုအခုလိုမျိုးတွားရောက်တာဒါဟာပထမဆုံးအခြေလှမ်းဖြစ်ပါတယ်ခင်ဗျာ။